ရသေတောင်မြို့နယ်မေယူတောင်ကျောတဝိုက်ကဆွန်းရောက်ကျန်းဖက်သမားတွေရဲ့လှုပ်ရှားနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းဘက်ကိုလုံခြုံရေးတွေတိုးမြင့်လှုပ်ဆောင်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။အခုဆိုရင်မောင်တော်ဘူးတီတောင်အပါအဝင်ရသေတောင်မြို့နယ်ကိုပါညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားပါတယ်။မောင်တော်ဒေသအတွင်းမှာဆွန်းရောက်သမားတွေရဲ့အကျန်းဖက်တပ်ဖြတ်မှုတွေကြောင့်ဩဂုတ်လ9ရက်နေ့ထိသေဆုံးသူ59ဦးရှိပြီးပျောက်ဆုံးသူဟာ33ဦးရှိနေတယ်လို့မြို့တိုင်းရင်းသား9ဦးလည်းတပ်ဖြတ်ခံရကြောင်းသတင်းထုတ်ပြန်ထားပါတယ်။ခုဆိုရင်ရခိုင်ပြည်နယ်အတွင်းမှာလုံခြုံမှုမရှိတာကြောင့်ဒေသဖွံ့ဖြိုးရေးနဲ့အတူလူနေမှုဘဝတွေပါပြတ်တလို့ဖြစ်နေတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ရခိုင်ဒေသမှာဒီအကြမ်းဖက်အဖွဲ့အစည်းတွေလို့ရကြောင်းနော်အသက်အိုးအိမ်ဆုံးရှုံးတာတို့တရားဥပဒေမစိုးမိုးတာတို့အဲ့ဒါလက်တွေ့လောလောဆယ်ကြုံနေရတဲ့အခက်အခဲပါ။ဆုံးရှုံးရေးဆိုင်ရာတွေလည်းအကုန်လုံးကြေးရော်တွေမှာပြတ်ပြတ်သွားပြီ။အတိုင်းသားလူမျိုးတွေဟာအကုန်လုံးဟိုလုံငန်းခွင်ကိုသွားတာကအစနော်ကျွန်တော်တို့အသက်ခံနေရတယ်။ဒါကြောင့်ကျွန်တော်တို့ဒေတာအတွက်ဒါတကယ့်ကိုစိုးရိမ်စရာဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ဘက်ကတော့ဒါလုံခြုံရေးကိုအများဆုံးလုပ်ပေးဖို့လိုတယ်။နှုတ်မဟုတ်ရင်လူမှုဒီအဖွဲ့အစည်းတစ်ခုပါပေါ့နော်။ဟိုပို့ပြီးတော့ဆိုးရွားတဲ့ထိခိုက်မှုတွေရှိလာပြီးတော့တစ်ဖက်နဲ့တစ်ဖက်အုံနဲ့ကျင်းတဲ့တိုက်စစ်မှုတွေဖြစ်လာရင်2012ခုနှစ်ကမျိုးတို့ပြန်ပြီးတော့ဖြစ်သွားနိုင်တဲ့အတွက်တော်တော်အရေးကြီးတဲ့အခြေအနေကိုရောက်နေပြီလို့ကျွန်တော်ကပြောလိုပါတယ
်။အစိုးရဘက်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်ဒီဇဲဥပဒေနဲ့အညီအကြမ်းဖက်လုပ်ရက်တွေကိုထိထိရောက်ရောက်နှိမ်နင်းသွားမယ်လို့လည်းပြောထားပါတယ်။အစိုးရကလုံခြုံရေးတွေကိုဘယ်လိုပုံစံနဲ့ဖြည့်ရှင်းမလဲဆိုတာကိုလည်းနိုင်ငံတကာကအာရုံစိုက်ကြည့်နေတာဖြစ်ပါတယ်။ဒါကြောင့်ရခိုင်ပြည်နယ်နဲ့ပတ်သက်လို့အာရုံစိုက်မှုတွေကနေဖိအားပေးမှုတွေမဖြစ်လာအောင်အစိုးရကတတိထားဖြည့်ရှင်းဖို့လိုမယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရဲ့ထုတ်ကသုံးသပ်ပါတယ်။
ပထမဆုံးတော့ပြနိုင်ငံတော်ဆိုးရအနေနဲ့ကတော့ရခိုင်ပြည်နယ်ဘူးတီတော်မောင်းတော်ဒေသမှာရှိတဲ့ရခိုင်တိုင်းရင်းသားတွေပေါ့နော်မျိုးပါမှုရခိုင်တိုင်းသားတွေရဲ့လုံခြုံရေးအတွက်ပထမဆုံးဦးစားပေးဆောင်ရွက်ရမှာပဲ။ဒါဖြစ်လို့ဆိုတော့အဲ့ဒီဒေသမှာအဓိကအပြင်ရခိုင်တိုင်းရင်းသားတွေကလူနည်းစုဖြစ်နေတာ။ဒုတိယချက်ကတော့အဲ့ဒီလူနည်းစုတွေလုံခြုံရေးဆောင်ရွက်တဲ့ခါမှာတော့အစားစုတွေလည်းကြိုးထားတယ်။နောက်တမတော်ကြီးကြီးလည်းကြိုးထားသလိုပဲကျွန်တော်ကဒီစဲဥပဒေတွေလုံခြုံမှုတွေနဲ့အညီပဲကျွန်တော်ဆောင်ရွက်မှာဖြစ်ပါတယ်။ဒါကြလို့ချုံမှုတဲ့လူတွေရှိလို့ရှင်နေတာတိကျအရေးမျိုးတော့ပြောတာဖြစ်ပါတယ်။တုံးကတော့ကျွန်တော်အဲ့လိုပြောထားမယ်ဆွတ်ဆွဲမှုတွေတံတရားရှိမှုတွေကတော့ပေါ်လာအောင်ပါပဲ။အဲ့လိုပေါ်လာတဲ့ခါမှာတော့အစိုးရအနေနဲ့မီဒီယာဘဝရောနောက်တစ်ခါတန်တမာနိုင်ငံရောနည်းနည်းမြန်တုံ့ပြန်ဖြေရှင်းနေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။အခုဆိုရင်ပဲဒီရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအတွက်ဆိုပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်အင်အားတွေကိုတိုးမြင့်ချထားပါတယ်။ဒါပေမဲ့အခုလိုတိုက်အင်အားတိုးမြင့်ချထားတဲ့အခြေအနေတွေပေါ်စိုးရိမ်မိတယ်လို့လည်းကုလသမဂ္ဂရဲ့လူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ယန်ဟီလီကပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။မစ်ယန်ဟီလီရဲ့အခုလိုထုတ်ပြန်ချက်အပေါ်ပြန်ကြားရေးဝန်ကြီးဟောင်းဦးရဲ့ထွေရဲ့အမြင်ကတော့
သူ့ရဲ့သုံးသပ်ချက်ကတော့လက်တွေ့အခြေအနေနဲ့လုံးဝကြီးပွားနေတယ်။ပဋိပက္ခအနေနဲ့မှာဘက်တစ်ဖက်ကိုပဲအခုနဲ့ပြောရင်ဘင်္ဂလီတွေဘက်ကိုပဲဘက်လိုက်ပြောတဲ့သဘောမျိုးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်မလို့လေကျွန်တော်တို့မြန်မာနိုင်ငံသားတွေသူသူချင်းရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေသူ့ရဲ့လုံဆောင်ချက်တွေလက်မခံတာဖြစ်တာပေါ့။ဒါကြောင့်မို့တော့ရန်ဟီလီနေနဲ့အဲရခိုင်ရှင်နဲ့ပတ်သက်မဆိုရင်တစ်ဖက်လုံးမှာရှိနေတဲ့ခြေမျိုးကိုခြုံငုံပြီးမှမှန်မှန်ကန်ကန်သုံးသပ်တဲ့နဲ့ဒါမှလိုက်တယ်လို့ပဲကျွန်တော်မြင်ပါတ
ယ်။ကုလသမဂ္ဂရဲ့လူအခွင့်ရေးထူးကိုယ်စားလှယ်မစ်ယန်ဟီလီကအခုလိုဒီရခိုင်ပြည်နယ်အတွင်းတိုက်အင်အားတိုးချဲ့တဲ့အပေါ်သူ့ရဲ့အမြင်တွေဟာသုံးသပ်ချက်သာဖြစ်စေပြီးဖိအားပေးမှုတွေမဖြစ်စေချင်ဘူးလို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒါကျွန်တော်နိုင်ငံရဲ့လူအခွင့်အရေးတက်ကလုံနေတာဖြစ်ပါတယ်ဒါဥပဒေကိုလည်းချိုးဖောက်ပြီးတော့ညာမဟုတ်ပါဘူးအဲအဲ့ဒီပုံမှာဟိုပို့ပြီးတော့ဟိုဆူရောသွားမဲ့အခြေအနေမဖြစ်အောင်လဲအဲသူတို့မှာထိမ့်သိမ့်ပါလိမ့်မယ်အဲဒါပေမဲ့သူတို့အကြံပေးတဲ့သဘောမျိုးဆိုရင်တော့ဒီဘက်ကလည်းအဲ့ဒီအကြံကိုလက်ခံကောင်းလက်ခံပါလိမ့်မယ်ဒါပေမဲ့အများကြီးသိပြီးတော့ဟိုစိုးရင်လည်းဆိုပြီးတော့ဖိအားပေးတာမျိုးကတော့ကျွန်တော်တို့လက်မခံနိုင်ပါဘူးဒါကျွန်တော်တို့နိုင်ငံရဲ့အရှုတ်အချာအနာတီတိုင်းရင်းနဲ့နိုင်ငံတော်လုံခြုံရေးအပိုင်းကိုကြတော့ကျွန်တော်တို့နိုင်ငံရဲ့အလားဒီအခြေအနေပေါ်မှာဒီပြီးတော့အတိအတဝန်ရှိတဲ့တပ်မတော်ကလှုပ်ဆောင်သွားဖို့တာဝန်ရှိတဲ့အတွက်နဲ့ဖိအားပေးတဲ့သဘောမျိုးမဟုတ်ဘဲနဲ့အကြံပေးတဲ့သဘောမျိုးလောက်ပဲလုပ်ပြနေလို့ကျွန်တော်မြင်ပါတယ်နော
်။ရခိုင်ပြည်နယ်ဟာအခုဆိုရင်မြန်မာနိုင်ငံထဲမှာဖွံ့ဖြိုးမှုနောက်အကျဆုံးဒီပြည်နယ်တစ်ခုဖြစ်နေတယ်လို့ဆင်းရဲတဲ့ပြည်နယ်လဲမှာလည်းပါဝင်နေပါတယ်။ရခိုင်ပြည်နယ်အတွင်းနှစ်ပေါင်းများစွာသမိုင်းနဲ့ချီပြီးတော့ပြဿနာအရရရှိနေတာမို့ဒါကိုချက်ချင်းလက်ငယ်မဖြစ်ရှင်းနိုင်ဘူးဆိုပေမဲ့ပြည်သူရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာပြဿနာကိုဖြေရှင်းနိုင်ဖို့လမ်းစာတွေတော့ရစေခြင်းပြီလို့လည်းဥဖေတန်းကပြောပါတယ်
။ဟုတ်ပါတယ်ဒါသမိုင်းနဲ့ရှိဖြစ်ခဲ့တဲ့ကိစ္စပါ။ပြီးတော့အရင်အစိုးရဆက်ဆက်ကလည်းဒီအပေါ်မှာဘာမှမလုဆောင်ဖဲ့တာကြောင့်နော်ဒီပြဿနာတွေကဒီနေ့စိတ်မနိုင်သိမရအရှင်ကြီးကိုရောက်လာတာဖြစ်ပါတယ်။အဲ့တော့ဒီလက်ရှိဘာကြောင့်ပြောလက်ရှိအစိုးရမှာတာဝန်ရှိရပါတယ်။သူတို့ကတော့နိုင်ငံသားစီစီလုံးကပေါ့တာဝန်အရင်ဆုံးကင်တွေရမယ်။ဒါပေမဲ့အဲ့ဒီအပေါ်မှာဒီပင်လေးတွေနဲ့ပူးပေါင်းဆောင်ရွက်ရှင်မရှိဘူး။ဥပမာဆိုတော့သူကတကောင်စီရင်အကောင့်မဟာဘူး။ ရိုဟင်ဂျာဆိုတဲ့နာမည်ကိုမတက်ဘူးဆိုရင်တကောင်ချင်းအကောင့်မခံဘူးမှတ်ပုံတွေအစ်မခံဘူးမှတ်ပုံတွေနိုင်ငံသားစီစီမခံဘူးပေါ့အဲ့ဒီကအစကျွန်တော်တို့စပြီးတော့ပြုပြင်သွားရမယ်အဲ့ဒီပြုပြင်တဲ့အချိန်ခါမှာဒေတာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ကင်တစားရမယ်ဥပဒေပေါင်းချိရတာနဲ့ဥပဒေပေါင်းအထက်ကပဲကျွန်တော်တို့ဟိုတွားရမှာပါဒါပေမဲ့ဒီလုပ်ငန်းစဉ်တွေဟာနှစ်ဖက်အဲဒီမရှိနေရခိုင်ဒီကြားမှာအားသာတော့မဖြစ်သေးတဲ့အတွက်အရှင်တော့ယူရပါမယ်ဟိုဘက်ဝလနာလေအောင်ဒီဘက်ဝလနာလေအောင်ရှင်းပြနိုင်ဖို့လိုတယ်ဟောနိုင်ငံတော်အစိုးရတက်တက်ဖြည့်ရှင်းနေလို့လည်းမရဘူးလူမှုအဖွဲ့အစည်းတွေပါဝင်ရမယ်နိုင်ငံရေးပါတီတွေပါဝင်ရမယ်အဲလိုတကယ်ပြည်သူကိုကိုစားပြုနိုင်တဲ့ပုံစံတွေပါဝင်မှဒီခက်ခဲတာတစားပြားရှင်းနေတော့မှဖြစ်ပါတယ်ဒါကြောင့်လောလောဆယ်တော့မဖြစ်နိုင်သေးဘူးဒါပေမဲ့အစီအစဉ်ကြကြအစီအမိတစင်ကျွန်တော်ကဒီလုပ်ငန်းတွေရောအကောင့်ထဲပေါ်သွားရင်တရှိရှိမှာဒီပြဿနာကြီးရသေးသေးသွားမှာပေါ့ကျွန်တော်တို့ကလည်းရခိုင်ပြည်သူတွေကလည်းအဲ့ဒါကိုအများကြီးညှော်လင့်ပါတယ
်ရခိုင်ပြည်နယ်ရဲ့ပြဿနာကိုပြည်တွင်းသားမကပြည်ပအဖွဲ့အစည်းတွေကုလသမဂ္ဂနဲ့အတူနိုင်ငံတကာကလက်ခံလာအောင်ဖြေရှင်းဖို့ဆိုတာဟာအစိုးရအတွက်လွယ်ကူတဲ့လုပ်ရက်တစ်ခုမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကသုံးသပ်ပါတယ်အထူးသဖြင့်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလကိုတွားနေတဲ့မြန်မာနိုင်ငံမှာရခိုင်ပြည်နယ်ပြဿနာကိုထိထိရရမကင်တွယ်ဘူးဆိုရင်တော့ဘေးထွက်ဆိုးကျိုးတွေရှိလာနိုင်တယ်လို့လည်းသုံးသပ်ပါတယ်
ဒီလိုအဖြစ်တော့ဗျာကုလသမဂ္ဂဘာဘာဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့စိတ်ထဲမှာကဘင်္ဂလီတွေပဲအထိနှိတ်ခံနေရတယ်ဆိုတော့အမြင်ကစွဲနေတဲ့အတွက်ကြောင့်မလို့သူတို့ကျွန်တော်တို့ဒီဘက်ကဘလောက်ပဲကောင်းအောင်လုပ်လို့အဲ့ဒီဘက်ကတန်တရားတွေကတော့ရှိနေဦးမှာပဲဒုတိယအနေနဲ့နိုင်ငံတော်ကတော့အခုချိန်ဒီဟလာဒေါန်ဆန်းစုကြည်ရောတမ်မလို့ဘက်ကတော့လှုပ်ဆောင်နေတဲ့ဟာတွေအားလုံးကပြည်ပခါကိုဖြည့်ရှင်းနိုင်ဖို့အတွက်ဦးတည်လှုပ်ဆောင်နေကြတယ်ထို့တော့ခုနကျွန်တော်ပြောသလိုပဲတစ်ဖက်မှာကဘဲလိုက်တဲ့အမြင်တွေရှိနေတော့အဲ့ဒါဒီကိုကြော်တော့ဘူးတော့တော့ကျိုးပိုင်းအောင်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ရခိုင်ပြည်နယ်ပြည်ထနာကဓမ္မတိကတော့နိုင်ငံရဲ့နေနေရှိပိုင်ဆိုင်မှုနဲ့အချုပ်ချာအာဏာကိုပြီးခဲ့တယ်။ဒါကအဲ့ဒီဒေသမှာရှိတဲ့တိုင်းသားတွေရဲ့လုံခြုံရေးအသက်အိုးအိမ်စင်ဥစ္စာကိုပြီးခဲ့တယ်။တုံးကအဲ့ဒီဒေသမှာရှိတဲ့ပြည်ထနာကြောင့်ဆန်တဲ့ဒေသတွေမှာအရင်တုန်းကတည်ငြိမ်နေတဲ့ဗုဒ္ဓဘာသာဝင်တွေနဲ့အစ္စလာမ်ဘာသာဝင်တွေကြားမှာမလိုလားတဲ့အတန်တရားတွေကျင်းမာမှုတွေဖြစ်နေတာပေါ့။ဒါကြောင့်မို့ရခိုင်ပြည်နယ်ပြည်ထနာတော့ဆန်တဲ့ဒေသပြည်ထနာတွေပို့ပြီးတော့မှအရေးကြီးတယ်ဒုက္ခနောမြင်ပါလေ။ချိန်မှာတဲ့ကိစ္စတွေခဏထားတော့ဒုံချုံရေးနဲ့ဒီငင်းအေးချမ်းရေးတရားဥပဒေစိုးမိုးရေးကိုပြန်တည်ဆောက်နိုင်အောင်ကျွန်တော်လုပ်မှရမယ်။အဲ့ဒီတော့ပဋိပက္ခတွေအထူးသဖြင့်လူနည်းစုဖြစ်နေတဲ့ခိုင်တိုင်းရင်းသားတွေပေါ်မှာအနိုင်ကျင့်တိုက်ခိုက်မှုတွေနောက်တစ်ခါဘင်္ဂလီတတိုင်းဝိုင်းမှာကိုသဘောထားပြောင်းပြောင်းတဲ့လူတွေကိုစစ်မှတ်ထားပြီးတိုက်ခိုက်တာတွေကိုရပ်ပြီးမှပဲကျွန်တော်အခြေချမှုတွေဆက်လုပ်လို့ရမယ်လို့ကျွန်တော်ထင်ပါတယ်
။ဒါကတော့လက်ရှိရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေတွေပေါ်အမြင်နဲ့တုံ့သက်ချက်တချို့ကိုနားဆင်ခဲ့ရတာပါရှင်။ကုလသမဂ္ဂလူအခွင့်အရေးကောင်စီကတော့မြန်မာနိုင်ငံထဲကရခိုင်ပြည်နယ်အပါအဝင်ရှမ်းပြည်နယ်ဘက်တွေမှာဖြစ်နေတဲ့စစ်တပ်နဲ့အတူလက်နက်ကိုင်အဖွဲ့အစည်းတွေရဲ့လူအခွင့်အရေးချိုးဖောက်မှုအချက်အလက်တွေကိုစုဆောင်းနိုင်ဖို့အတွက်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့တစ်ခုကိုဖွဲ့စည်းခဲ့ပေမယ့်မြန်မာအစိုးရကတော့အဲ့ဒီအဖွဲ့ကိုနိုင်ငံထဲဝန်ခံမှာမဟုတ်တယ်လို့ဒီအဖွဲ့နဲ့ပတ်သက်လို့လည်းလက်မခံဘူးလို့သဘောထားထုတ်ပြန်ထားတာဖြစ်ပါတယ်ရှင်။